Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းရဲ့2022ခုနှစ်ဇန်နဝါရီလ16ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ခန်းနေ9:00နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့ပြောပြပေးမှာပါကာဇက်စတန်အရေးခင်းမှာတည်ဆွမ်းသူ200ကျော်ရှိခဲ့တယ်လို့အဆိုအရကအတည်ပြုပါတယ်ဆောင်းလာသည့်အိုလံပစ်ပွဲတော်ကျင်းပမဲ့ဘေကျင်းမှာအိုမီခရွန်ပိုးကူးစက်မှုတွေရှိနေပါတယ်စင်ကာပူကတော့အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီကိုဆက်ပြီးတော့ဖယ်ထားဖို့အတွက်ဆန္ဒရှိနေသေးပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သိနေထိုင
်ကောင်းပါပြီရှင်ဒီနေ့ပြည်မှာတော့ဥရောပလုံခြုံရေးကိစ္စအမေရိကန်နဲ့ရုရှားတို့ဆွေးနွေးတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးမှာပါ။ဒီနောက်မှာတော့
ဒီခါတလေကတော့လေတနေကုန်ချောင်းရတယ်မှခေဗီတာဘက်ကိုသွားချောင်းတယ်မှဆိုရင်တနေကုန်ချောင်းရတယ်။ချီချင်းလိုက်ချောင်းတယ်ပေါ့။စောင့်တခုနဲ့တခုကတော့ဝေးရုံနဲ့
အပစင်တို့အတန်းစီစဉ်မှာနားစင်ချရပါမယ်ရှင်။ဒီနောက်မှာတော့ဒီမိုကရေစီနဲ့လက်နက်ကိုင်တော်လှန်ရေးအဆက်အဆက်ကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့တင်ပြပေးပါမယ်ရှင
်။ကာဇက်စတန်နိုင်ငံမှာပြည်ရတဲ့သတင်းပတ်သဲအဒီကယုံတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်19ဦးအပါအဝင်လူပေါင်း225ယောက်တေဆုံးခဲ့ရတယ်လို့အစိုးရရှင်းနေရုံအကြီးကဲစရစ်ရှလာဘယက်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတလွားကရင်ခွဲရုံတွေကိုရောက်လာတဲ့အလောင်းတွေကိုအခြေခံပြီးတတ်ထားတဲ့တေဆုံးသူတွေထဲမှာလုံခြုံရေးတပ်သားတွေကပြစ်တက်လို့တေဆုံးရတဲ့လက်နက်ကင်လူစုတွေပါဝင်တယ်လို့လည်းပြောပါတယ်။တေဆုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုနောက်ထပ်သတင်းထုတ်ပြန်မယ်လို့လည်းပြောပါတယ်။အရင်ဆုံးရဲ့ပြည်တော်စုကနေခွဲထွက်ခဲ့ပြီးတဲ့နောက်ပိုင်းဂါဇက်စတန်နိုင်ငံမှာအသေးပြောက်အများဆုံးစုပူးမှုဖြစ်တယ်လို့လည်းပြောပါတယ်။ရင်းနှံထွက်လုပ်တဲ့ဂါဇက်စတန်မှာဒက်စီစေးထိုးတက်လာခဲ့တဲ့နောက်ဆန္ဒပြဝဲတွေကနေအကြမ်းဖက်စုပူးမှုတွေဖြစ်ပွားခဲ့တာပါ။ဆန္ဒပြဝဲတွေမှာလူပေါင်း5000လောက်ပါဝင်ခဲ့ကြောင်းနဲ့January 5ရက်နေ့ကတော့အဆိုးဆုံးဖြစ်ခဲ့ပြီးအဲ့ဒီနေ့ကမြို့ကြီးအတော်များများမှာအဆိုးရအဆောက်အဦတွေကားတွေဗန်တွေနဲ့ဈေးဆိုင်တွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြတယ်လို့လည်းအဆိုးရရှေ့နေရုံအကြီးအကဲကပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေကိုထိန်းနိုင်ဖို့အတွက်သမရကဆန်းချိုမှတိုယာကပ်ကရုရှားဥဆောင်နဲ့ဆေးမဟာမိတ်ဖွဲ့ကိုအကူအညီတောင်းခဲ့တာလည်းဖြစ်ပါတယ်။ဆန္ဒပြပွဲမှာဖမ်းဆီးခံရသူက9000ကျော်ရှိနေပါတယ်။
Ukraine ဆိုရ website စာမျက်နှာတွေပိတ်ကျသွားတဲ့အထိဖြစ်ခဲ့တဲ့ပြီးခဲ့တဲ့ရက်က cyber တိုက်ခိုက်မှုဟာ Belarus ထောက်လန်းရေးနဲ့ဆက်နွယ်တဲ့ hacker အုပ်စုရဲ့လက်ချက်ဖြစ်နိုင်တယ်လို့ Ukraine အစိုးရကယုံကြည်ထားကြောင်းအစိုးရလုံခြုံရေးအရာရှိတဦးကပြောပါတယ်ဒီ cyber တိုက်ခိုက်ရာမှာတုံးခဲ့တဲ့ malware ကို Russia ထောက်လန်းရေးနဲ့ပတ်သက်တဲ့အုပ်စုတစ်ခုကလည်းအရင်ကတုံးခဲ့ဘူးကြောင်း Ukraine အမျိုးသားလုံခြုံရေးဌာနလက်ထောက်အတွင်းမှုချုပ်ကိုကိုးကားပြီး writer သတင်းကဖော်ပြပါတယ်UNC 1151အဖွဲ့ကယူကရိန်းအစိုးရ website စာမျက်နှာတွေမှာတောက်ကြနေကချင်းချောက်တဲ့စာသားတွေရေးပြီးဖောက်ထွင်းဝင်ရောက်ခဲ့ပါတယ်။ဒါစင်နဲ့ကြော်တဲ့ဒီ website တိုက်ခတ်မှုလက်သေးရေခံရဲ့နောက်ကွယ်မှာရုရှားနိုင်ငံပါဝင်ကောင်းပါဝင်နိုင်တယ်လို့ယူကရိန်းတောင်ဝန်ရှိသူတွေကအစောပိုင်းမှာပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမထားခဲ့ပါဘူး။ Belarus နိုင်ငံကတော့ရုရှားနဲ့ယဉ်နီးတဲ့မဟာမိတ်ဖြစ်ပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားကတည်ရင်ရာအလုံးရင်ချထားတာကြောင့်ပြင်းမာမှုတွေကြီးထွားလာနေချိန်မှာစိုက်ဘာတိုက်ခတ်မှုအတွင်းအစိုးဆုံးအတွက်ပြင်ဆင်ထားဖို့ကိုလည်းဟက်ကာသမားတွေကချင်းချောက်ခဲ့ပါတယ်။ရုရှားလုံခြုံရေးအရာရှိတွေရဲ့ပြောကြားချက်နဲ့ပတ်သက်လို့ Belarus အစိုးရဘက်ကတော့လက်တော့မြန်တာမရှိသေးပါဘူးခင်ဗျာ
။အင်တာနက်ကနေတဆင့်ငွေညှင့်နေတဲ့ REGO ရန်သွေးခိုင်းဝင်ဖြစ်တဲ့မတင်ကားသူနောက်ထပ်6ဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပြီးတရားမဝင်ငွေကြေးလွှဲပြမှုနဲ့စနေနေ့ကမော်စကိုတရားရုံးမှာချုပ်ရမန်းယူလိုက်ပါတယ်။ ransomware လို့ခေါ်တဲ့ software နဲ့ computer စနစ်ကိုထိန်းချုပ်ပြီးငွေညှိနေတဲ့ရာဇဝတ်ကိုင်းကိုအမေရိကန်ရဲ့ပန်ချားချက်ကြောင့်ဖြုတ်ခွဲခဲ့ကြောင်းရုရှားစုကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲဖမ်းဆီးရမန်းယူခဲ့တာဖြစ်ပါတယ်။ Ukraine ရဲ့နဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားနှစ်နိုင်ငံတင်းမာမှုရေချင်အမြင့်ဆုံးရောက်နေချိန်မှာရုရှားအာဏာပိုင်တွေက our evil Kainarigo, Cyber Jazzumune, Pansi Dia Sesu, be American Net, Pubon Soyamu, Shijang, Shasha Papa, Yata Lita Lipipare, Russia, Dirin, Taunai, FSP Net, Jero Pudrebi, Niabon Nesangani, Ama, Sinin Shapu Gedalo, Lubon Selu Pansi Gedalo, FSP got Tabjani Mapiovari. DCN Pansy Mugani, American Dollar Chapting Tamushi, Computer Piscine, Zinkanka, Sina said, Thanks Yami, Lepio Bari. Akulo Jazu Kainarigo Pansy Kerab, American Becca, Juzu Lepari. TR Evo Pue, Lung Andrego, Diga, Down Utah, Diao Gupisi, Drushi and Niago Pisi, Pionai, Achele, Pinae, American Dollar Seta, Suchin and Melo, American Suaga, Manica, Nogamama, Suji, Topian Tara, Lepipari.
American Miranzuga, Iran and Bord, Danka, Piso, Yu, Taji Mabe, Iran S. Yi, Nangan Yi, Kaima, Agong, Bubong, Song Yuepo, Mahabuha, the Bord, Dunjago, Count Pome, Jo, Dionang, Sinini, Machina Bade, Nine Chi, Sundry, Lagabino, Dione, Iran and Ja, Bigger Nete, Lemma Tura, the Bord, Dunjatemaro, Swan and Lonyon Yi, a chicken, a song, Setway, Sari, Canari, Bubong, Bow, Song Yabu, Bowena, Chibare. နိုင်ငံခြားလက်တွဲအကောင့်တွေပေါ်သွားရေးကိစ္စကိုစတင်တော့မှာဖြစ်ကြောင်းတောက်ကြနေကတရုတ်အစီအပိုင်းဝူရှီမြို့မှာကျင်းပတဲ့စီဝေးဝဲအတွင်းတရုတ်နိုင်ငံသားဤဝန်ကြီးဝန်ဤနဲ့အီရန်နိုင်ငံသားဤဝန်ကြီးအဗ်ဒူလာအီယန်တို့ပူးပေါင်းကြေညာခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံသားဤဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။သဘောတူညီချက်ပါအချက်တချို့ကိုအများသိအောင်ထုတ်ပြန်ထားပေမဲ့ပေါ်ကြားလာတဲ့သတင် ဝန်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် Pacific သမုဒ္ဒရာတောင်ပိုင်းကျွန်းနိုင်ငံငယ်လေးတစ်ခုဖြစ်တဲ့တောင်ကကန်းလွန်မှာစနေနေ့ကရုံမီတောင်ပောက်ကွဲမှုကြောင့်ဂျပန်နိုင်ငံကဆူနာမီသတိပေးချက်တွေနဲ့အတူဘေးလွတ်ရာရှောင်တိမ်ဖို့အတွက်အမိန့်တွေထုတ်ပြန်ခဲ့ရပါတယ် Pacific တောင်ပိုင်းကကျွန်းငယ်အများအပြားမှာလည်းကြီးမားတဲ့ဆိုင်းလုံးကြီးတွေဖုံးလန်းခဲ့ပြီးကယ်ယူရန်ကအိမ်တွေပျက်စီးခဲ့ရတာကိုလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်ဂျပန်မိုးလေဝသဌာနကတနင်္လာနေ့အစောပိုင်းမှာဆူနာမီသတိပေးချက်တွေနဲ့အတူတောင်ပိုင်းကအမာမီကျွန်းတွေမှာဆိုတိုင်းလုံးကြီးတွေကအမြင့်ပေ10ပေလောက်ထိရှိလာတယ်လို့သတိပေးထားပါတယ်ဒေသခံတွေအနေနဲ့ဆူနာမီသတိပေးချက်တွေမရုပ်သိမ်းခင်မှာပင်လယ်နားကိုမသွားကြဘူးလေဂျပန်မိုးလေဝသဌာနကတိုက်တွန်းပါတယ်ဒီသတိပေးချက်ကိုဂျပန်ကနေရာအနှံ့ပြားအတွက်ထုတ်ပြန်ထားတာဖြစ်ပါတယ်။ငရင်ကြောင့်ပေါ်ပေါက်လာတဲ့ဆူနာမီရေလိုင်းကြီးတွေအနေထားနဲ့ပင်လယ်ရင်မြင့်တက်မှုအခြေအနေကတွက်ဆမရသလိုအခုရေလိုင်းတွေဟာလည်းဆူနာမီဟုတ်မဟုတ်မသိရသေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆူနာမီရေလိုင်းကြီးတွေကိုတောင်ကိုရဲ့မြို့တော်နဲ့ American Samoa ရဲ့မြို့တော်တွေမှာတွေ့ရကြောင်း American ခြေဆိုင်ဆူနာမီစောင့်ကြည့်တိုင်းဆိုင်ရေးစခန်းကပြောပါတယ်။ဒီဆူနာမီရေလိုင်းတွေကရောက်မီးတောင်ဟန်ဂါတောင်ကဟန်ဂါပောက်ကွဲမှုနောက်မှာပေါ်လာတာလို့ပြောပါတယ်။မီးတောင်ဟာနုကုအယ်လိုဖာမြောက်ဖက်မိုင်40လောက်ကွာမှာရှိပြီးလေးပေအမြင့်ရှိတဲ့ဆူနာမီရေလိုင်းတွေကိုဖြစ်လာစေတယ်လို့ဩစတြေးလျမိုးလေဝသဌာနကပြောပါတယ်။နယူးဇီလန်ကလည်းနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကမ်းရိုးတန်းတွေအတွက်ဆူနာမီရေလိုင်းအန္တရာယ်သတိပြုဖို့တိုက်တွန်းခဲ့ပါတယ်။ဒီရေလိုင်းတွေကြောင့်ထိခိုက်တိုက်ဆုံမှုရှိမှရှိတော့မသိရသေးပါဘူး။
မီဂန်ပြောင်စုအနောက်အလယ်ပိုင်းကနေတိုက်ခိုက်လာမဲ့နှင်းမုန်တိုင်းဟာအရှိတောင်ပိုင်းပြည်နယ်တွေကိုတနင်္ဂနွေနေ့မှာဝင်ရောက်လာဖို့ခန့်မှန်းထားတာကြောင့်ကြိုတင်ပြင်ဆင်နေကြပြီးရာသီဥတုဆွေးရနိုင်တဲ့တချို့ပြည်နယ်တွေမှာအရေးပေါ်အခြေအနေတွေကိုကြေညာထားပါတယ်
။ Our forecasters expect significant impacts across our state.If you hadn't already,
ဒီနေ့တော့ဒီမှာရေခမ်းမှုတွေကြုံရလိမ့်မယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားပါတယ်။ကြိုတင်ပြင်ဆင်မထားရသေးတဲ့သူတွေအနေနဲ့လည်းပြင်ဆင်ထားကြဖို့အချိန်ရောက်နေပါပြီလို့မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကပြောကြားသွားတာပါဒီလာဆန်းကအဝေးပြေးလမ်းမကြီးတစ်လျှောက်မှာထောင်ချီတဲ့ရင်နန်းတွေပိတ်မိခဲ့ပြီးပိတ်မိခဲ့တဲ့ဒီဗာဂျီးနီးယားပြည်နယ်မှာလည်းပြည်နယ်အုပ်ချုပ်ရေးမှူးနော်တမ်ကအရေးပေါ်အခြေအနေကိုကြေညာထားပြီးမုံနှမ်းအန္တရာယ်ကိုဂရုစိုက်ကြဖို့တတိပေးထားပါတယ်အလင်းမြန်ရွေလျားလာနေတဲ့ဒီနှင်းမုန်တိုင်းကြောင့်တောက်ကြနေတုန်းကအနောက်အလယ်ပိုင်းပြည်နယ်တွေမှာနှင်းတွေအကြီးအကျယ်ကျပြီးကျောင်းတွေပိတ်ခဲ့ရပါတယ်။အိုဝါ မြို့ကဒီမိုနင်းဆိုတဲ့လေစိတ်မှာတော့နှင်းက14မထိကျခဲ့ပါတယ်။အီလီနွိုင်းပြည်နယ်ရှီကာဂိုမြို့မှာဆိုရင်လည်းနှင်းရှင်းရမဲ့ truck ကအစီး200လောက်အစင်းနဲ့ပြင်ထားပါတယ
်။ဆောင်းရာသီအိုလံပစ်ပွဲမဆောက်ရင်လည်းတရုတ်နဲ့တကူမတိုင်ခင်ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်တရုတ်အာဏာပိုင်တွေစ조사နေကြအချိန်မှာပဲကာယရောဂါထိန်းချုပ်ရေးအစီအမံတွေကျင်းပချက်ချက်ချထားတဲ့ဘေကျင်းမြို့တော်မှာအိုမီခရွန်ကူးစက်များဗီဇာပြောင်းပို့တဲ့ကူးစက်ခံရသူအတီးပြုတ်လူနာတယောက်တွေ့ရပါတယ်။ပြည်ရင်းမှာပဲအိုမီခရွန်ပိုးကူးစက်ခံရသူတူကိုဟိုင်ဒီယန်ရက်ကွက်မှာဆက်နေနေမနေ့ပိုင်းကတွေ့ခဲ့တယ်လို့ဘေကျင်းကယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာအရာရှိကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပိုးတွေ့ရသူနေထိုင်တဲ့အဆက်အဦးနဲ့ရုံးဆောက်အဦးမှာနေထိုင်သူတွေကိုကိုဗစ်ဆစ်ဆဲမှုတွေလုပ်ခဲ့ကြောင်းနဲ့သူတောရောက်ခဲ့ရနေရာ18ခုအတွက်ကန့်သတ်မှုတွေလုပ်ထားကြောင်းလည်းပြောပါတယ်။ကူးစက်များ Omicron နဲ့ Delta ပိုးကူးစက်မှုတွေတိုးလာနေတဲ့အတွက် February 1ရက်စတင်မဲ့တရုတ်နဲ့တကူမတိုင်ခင်ပြည်နိုင်ငံအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရကစနေနေ့မှာသတိပေးပါတယ်။အိန္ဒိယမှာတော့ COVID ပိုးကူးစက်သူ 2,900 နီးပါးနဲ့ဆန့်ကျင်တင်များပြခဲ့ပါတယ
်။အာနာသိမြန်မာစစ်ကောင်စီနဲ့ဒီအာဆီယံခေါင်းဆောင်တွေကြားသဘောတူထားတဲ့ငါးချက်ပါငင်းငင်းကြီးလုပ်ငန်းစဉ်ကိုအကောင့်ထဲဖွဲ့ရမှာတိတာထင်ရှားတဲ့တိုးတက်မှုမရသေးသေး၍အာဆီယံအစည်းအဝေးတွေမှာနိုင်ငံရေးရာထူးရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တူးကိုပဲမြန်မာနိုင်ငံကိုစားပြုတယောက်ခွင့်ပြုတင်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီရှန်လွန်စီကိုတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုခြင်းမှာစင်ကာပူဝန်ကြီးချုပ်ကအဲ့ဒီလိုပြောခဲ့ကြောင်းစင်ကာပူနိုင်ငံသားကြီးဝန်ကြီးဌာနရဲ့ကနေပြီးတော့စနေနေ့မှာသတင်းထုတ်ပြန်ထားပါတယ်။အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ရောက်ခွင့်မပေးဖို့အာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးကိုမဆိုအချက်အလက်အစ်တွေအပေါ်မှာသာအခြေခံရလိမ့်မယ်လို့ဝန်ကြီးချုပ်လီကပြောကြားခဲ့ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာစစ်တပ်ကိုရော NLD ပါတီအပါအဝင်သက်ဆိုင်သူအားလုံးနဲ့ဆက်သွယ်လို့ဆောင်ဖို့လိုတယ်ဆိုတာကိုလည်းဝန်ကြီးချုပ်လီကအလေးနက်ထားပြောကြားခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုရုပ်သံကားပါတိုးချက်ထုတ်လွှင့်ပေးနေတာပါ VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်အရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းနိုင်ငံမှာရုရှားကစစ်ရင်အားတိုးမြှင့်ထားတာကြောင့်တင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဆွေးနွေးကြပါတယ်။ဒါပေမဲ့လည်းဥရောပတိုက်ရဲ့လုံခြုံရေးကိစ္စဆွေးနွေးတာမှာဥရောပရဲ့တာဝန်ရှိသူတွေမပါတဲ့အတွက်ပဝင်မကျတာတွေလည်းရှိနေပါတယ်။ဒီအချိန် VOA ရဲ့ Henry Richway ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကနေပေးပို့တဲ့သတင်းကိုကိုခင်မောင်ဆုမင်းကပြောပြပေးထားပါတယ်ရှင
်။ယူကရိန်းနိုင်ငံနယ်စပ်အနီးရုရှားကတပ်အင်အားတသိန်းလောက်ချထားတဲ့အတွက်တင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ကအရှေ့ဥရောပမှာဩဇာချက်ထွေနေတာကြောင့်ထိတ်တိတ်ရင်ဆိုင်မှုနဲ့ကြုံရမဲ့အနေရရှိနေတယ်လို့ရုရှားကသတိပေးလိုက်ပါတယ်။အဲဒီလိုတင်းမာမှုတွေကြီးထွားလာတာကိုရှော့ချဖို့အတွက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နဲ့ရုရှားကိုယ်စားလှယ်တွေဇန်နဝါရီလဆန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းဥရောပသမဂ္ဂ EU ကိုယ်စားလှယ်တွေကတော့ဆွေးနွေးပွဲမှာမပါတာကြောင့်ဘဝင်မချဖြစ်နေသူတွေထဲမှာ EU နိုင်ငံခြားရေးရာအကြီးအကဲဂျိုးဆက်ဘိုဝဲလည်းပါဝင်ပါတယ
် These dialogues that I'm not
ဒီဆွေးနွေးပွဲကနှစ်ယောက်ထဲနဲ့ဆိုင်တာမဟုတ်ပါဘူး American နဲ့ Russia နဲ့ပဲဆိုင်တာမဟုတ်ပါဘူးဥရောပလုံခြုံရေးကိုဆွေးနွေးရတဲ့မှာဥရောပစိုက်သားတွေလည်းပါအောင်ပါပါ
Washington အခြေစိုက်ဂျာမန်မာရှယ်ဖန်ကနိုင်ငံတကာရေးရာလေ့လာသူလျန်နာဖစ်ကတော့ဥရောပဟာဆွေးနွေးပွဲမှာပါဝင်ဖို့အခါနှောင်းသွားပြီလို့သုံးသပ်ပါတယ်
။ The problem here is that the
Ukraine ရေးစတင်ခဲ့တဲ့2014ခုနှစ်မှာဥရောပသမဂ္ဂကတည်ဝင်မပါခဲ့တာကပြဿနာဖြစ်နေပါတယ်။Normandy ဆွေးနွေးပွဲပုံစံ Germany နဲ့ပြင်သစ်ကလာပါခဲ့ပြီးတော့ EU ဥရောပသမဂ္ဂကိုယ်စားလှယ်တွေကတည်ဝင်မတက်ခဲ့ကြပါဘူး။ဥရောပသမဂ္ဂထဲမှာဘယ်သူကဩဇာရှိတယ်လဲ။အဖွဲ့ဝင်နိုင်ငံတွေကလားအဖွဲ့အစည်းကလားဆိုတာကလည်းမေးမြန်းဖြစ်နေပါတယ်။အချိန်နဲ့မှပဲရုရှားဘက်ကလည်း EU ဟာတိတ်အလင်းနဲ့မထားဘူးလို့မြင်နေတာပါ။
တ တစ်ချိန်တည်းမှာပဲနေတိုးအဖွဲ့မှာအမေရိကန်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့စိုးရိမ်မှုတွေကြောင့်ဥရောပစုစည်းညီညွတ်ရေးမဟာဗျူဟာတတိယချမှတ်ဖို့ပြင်သစ်နိုင်ငံကဥဆောင်ကြိုးပမ်းနေပါတယ်။ဒီအချိန်မှာရုရှားသမ္မတဗလာဒီမာပူတင်ကဥရောပကိုဘေးဖယ်ထားဖို့ရည်ရွယ်ချက်ရှိရှိကြိုးပမ်းနေတယ်လို့လည်းပြင်သစ်နိုင်ငံခြားရေးဝန်ကြီးဂျောင်းဤလမ်ဒိန်းကပြောပါတယ်။
Il y a peu de considération sur l'Union européenne.
ဥရောပသမဂ္ဂကိုလုံးဝထဲမစင်းသားပါဘူး။ညီညွတ်မှုရလာနေတဲ့ဥရောပကိုထိခိုက်အောင်သူကလုံးဝရည်မှန်းထားတာဖြစ်ပါတယ်
။ယူကရိန်းနိုင်ငံက Democratic Initiatives Foundation ကသူတည်သည့် Petro Barkovsky ကလည်းရုရှားနိုင်ငံဟာအမေရိကန်နဲ့ဥရောပဆက်ဆံရေးကိုအားပြုတ်အောင်လုပ်ဖို့ရည်ရွယ်ထားတယ်လို့သုံးသပ်ပါတယ်
။ Russia uses this talk
အမေရိကန်နဲ့ဥရောပကမိတ်ဖက်တွေကြားယုံကြည်မှုပြတ်ပြားအောင်ဒီလိုဆွေးနွေးမှုတွေကိုရုရှားကအသုံးချနေတာပါ။ဥရောပလုံခြုံရေးနဲ့မူဝါဒရေးရာကိစ္စတွေကိုဥရောပမဟာမိတ်တွေနောက်ကွယ်မှာအမေရိကန်ကဆွေးနွေးဖို့အသင့်ရှိနေတယ်ဆိုတာကိုပုံဖော်ဖို့လည်းကြိုးပမ်းနေတာပါ
။ဥရောပရေးရာကျွမ်းကျင်သူ PIS ကတော့ကိုယ်ပိုင်ဆင့်အားမရှိတဲ့အဖွဲ့အစည်းတစ်ခုအဖြစ်EU ကိုရုရှားကတိတ်ပြီးအလေးထားမှာမဟုတ်ပေမဲ့အရေးပါတဲ့အခမ်းကဏ္ဍမှာရှိနေပါတယ်လို့မြင်ပါတယ်
။ When the European Union and the United States
Ukraine ကိုဆက်ဖက်လာမယ်၊ကျူးကျော်လာခြင်း။ဥရောပသမဂ္ဂနဲ့ American တို့ကရုရှားပေါ်မှာပိတ်ဆို့ဒဏ်ခတ်ဖို့အတွက်စဉ်းစားကြတာမဟုတ်ပါဘူး။အဲ့ဒီအချိန်ကျရင်ပိတ်ဆို့ဒဏ်ခတ်မှုအစီအစဉ်ကို EU ကနေကြီးညာမှာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေကလည်းချပြမှာဖြစ်ပါတယ်။
ရုရှားကသွေးခွဲဖို့ကြိုးပမ်းနေတယ်လို့ယူဆနေပြီးမဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ကတော့အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားညီညွတ်မှုရှိကြောင်းဂျနီဗာကဆွေးနွေးပွဲအပြီးမှာသတင်းတောက်တီကိုပြောသွားပါတယ
် I think one of the things that Russia has
ရုရှားနေနဲ့ညှော်လင့်မထားတဲ့ကိစ္စတစ်ခုဖြစ်လာနိုင်တာကတော့သူ့ရဲ့လုံရက်ကြောင့်ဥရောပနဲ့ NATO အဖွဲ့ဝင်တွေရောအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေပါရည်တည်ချက်တွေရည်မှန်းချက်တွေညှော်လင့်ချက်တွေနဲ့တန်တမာတန်လိခံတွေလည်းတူညီလာကြတာဖြစ်ပါတယ်
EU အဖွဲ့ဝင်22နိုင်ငံဟာအမေရိကန်ဥဆောင်တဲ့ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေပါဒါကြောင့်လဲဘဝင်မကျစရာအခြေအနေတွေဘလို့ပဲရှိနေနေဥရောပရဲ့လုံခြုံရေးဟာ NATO မဟာမိတ်အဖွဲ့ဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတယ်ဆိုတာကို EU ကအသိအမှတ်ပြုလက်ခံထားတယ်လို့လဲအကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ခုကမှဆိုရင်ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဗတ်စင်ခဏတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမှာပါဒီမိုကရေစီနဲ့လက်နက်ကင်တော်လိုက်ရဲ့အဆက်ဆက်ကိစ္စသုံးသက်ချက်ကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်။အခုတော့ဒီမြန်မာပြည်တွင်းလူ့အခွင့်အရေးအခြေအနေတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်ဒုအပန်စီစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အထက်ကျုပ်လူသမားတွေရဲ့လူသမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့သူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုဒို့အတန်ကလေ့လာထားပါတယ်။ကုန်ထုတ်လုပ်မှုတွေကျဆင်းလာတဲ့အတူဈေးကကသက်သာစေဖို့အတွက်လူတိုင်းရဲ့လူသမားအများအပြားကိုနေစားလူသမားတွေနဲ့အစားထိုးလာတာတွေရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။နိုင်ငံအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ရောဂါရိုက်ခတ်မှုတွေကြောင့်အထည်ချုပ်လုပ်ငန်းခန္ဓာမှာများစွာထိခိုက်ခဲ့ပါတယ်။ချုပ်လို့ရမယ့်အထည် Honorary ရရှိမှုနည်းပါးလာပြီးဈေးကွက်ပုံစံတွေပြောင်းလာပါတယ်။အဲ့ဒီလိုပြောင်းလာမှုရဲ့နောက်ဆက်တွဲဆိုကြတာတော့လုံတဲ့ရင်ဝန်ထမ်းတွေအစားအကျိုးခံစားခွင့်တွေမပေးရဘဲအချိန်မီ၍အလုပ်ရပ်နာနိုင်တဲ့နေသားအလုပ်သမားတွေအစားထိုးခံလာတာပါ။ကိုဗစ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းမှာမောက်အမတယောက်အထည်ချုပ်ဆက်ယုံတစ်ခုမှအလုပ်လုပ်နေခဲ့ပါတယ်။၄နှစ်လောက်သူအလုပ်လုပ်လာခဲ့တဲ့အထည်ချုပ်ဆက်ယုံကအထည် Honorary မရတော့တာကြောင့်ဆက်ယုံယာယီပိတ်ပြီးလုံသမားတွေကိုအလုပ်ရပ်နာမယ်ဆိုပြီးအကြောင်းကြားလာခဲ့ပါတယ်။စက်ယုံပိတ်မယ်ဆိုပြီးမအုံမာတို့လိုနှစ်ကြီးသမားလာခစားကျွမ်းကျင်ဝန်ထမ်းတွေကိုအလုပ်ရပ်နာခဲ့ပေမဲ့စက်ယုံကတော့တကယ်မပိတ်ပဲဆက်ပြီးလည်းပတ်နေခဲ့ပါတယ်။စက်ယုံအများစုဟာဒီလိုအကြောင်းပြချက်နဲ့လာခစားအမြဲတမ်းဝန်ထမ်းတွေကိုရှော့ချပြီးနေစားအထည်ချုပ်အလုပ်သမားတွေနဲ့အစားထိုးဆက်လည်းပတ်နေကြပါတယ်။နေစားအထည်ချုပ်အလုပ်သမားတွေဟာလာခစားဝန်ထမ်းတွေလိုပဲတနေ့လောက်ခလာစားနှုံထားအတူတူပဲရကြရမှာဖြစ်ပေမဲ့အလုပ်ရနာရရင်တော့ရွှေချင်းဝင်မရကြပါဘူးအမှန်တကယ်မှာတော့အချိုးဆက်ယုံပိုင်ရှင်တွေကသ သမတ်လူဝါခထဲလျှော့ပေးတာမျိုးတွေလည်းရှိနေပါတယ်။နေစားအလုပ်သမားတွေဟာအလုပ်ရှိရတဲ့နေ့ချင်းစီအတွက်သာအလုပ်လုပ်ရတာကြောင့်တေချာတဲ့အလုပ်အမှားခံချက်မရှိတဲ့အပြင်ခွင့်ရတွေလိုအခြားအပေါဆောင်ခံစားခွင့်တွေလည်းမရကြပါဘူး။မအောင်မာတို့လိုစက်ရုံအလုပ်သမားတွေဟာဘဝရည်ရည်အတွက်စက်ရုံအလုပ်ကိုအလုံးစုံမိကိုအားထားနေရပါတယ်။အခုဆိုရင်သူအလုပ်မရှိတာငါးလလောက်ရှိပါပြီ။အလုပ်နားခံခဲ့ရပြီးတဲ ပြင်းရှာဖွေခဲ့ရပါတော့တယ
်။တခါတလေကျတော့လေတနေကုန်ဆောင်ရတယ်မှာခြေပြတာဘက်ကိုသွားဆောင်တော့မှာဆိုရင်တနေကုန်ဆောင်ရတယ်ခြေချင်းလိုက်ဆောင်တာပေါ့။ကျောင်းတစ်ခုနဲ့တစ်ခုကတော့ဝေးတဲ့ယုံနဲ့ရှိတယ်ဒီကျေတယုံနဲ့တယုံနီးတဲ့ယုံနဲ့ရှိတယ်လေအဲတယုံမရတယုံတယုံမရတယုံလိုက်ဆောင်သွားတာပေါ့။ခင်းလိုက်နဲ့ဆောင်တဲ့နေ့ကျတော့အဲဟိုလမ်းမှာပဲပေါ့အရေးရှိတဲ့ညမှာပဲတနေ့ကတော့စားတာပေါ့။
တမင်းကြိုက်ထုတ်ပြီးအလုံးလိုက်လျှောက်ခဲ့ပေမဲ့စေယုံတော်တော်များများကကြွန့်ကျင်လာကစားဝင်တယ်မခန့်တာကြောင့်ငါးလကျော်အကြာမှာတော့နေစားအထည်ချုပ်အလုံးသမားအဖြစ်ရရလောက်ကန်ရပါတော့တယ်။တနေ့လုံအားခ4800ကျက်နဲ့ OD တနားခွဲစာ1900ကျက်ကိုသာအလုံးလုံးရတဲ့နေ့အတွက်လုံအားခအဖြစ်ရပါတယ်။မသေးတာမီရတဲ့အလုံးဖြစ်ပေမဲ့လည်းစားဝတ်နေရည်ပြည်လဲစေဖို့ဒီအလုံးကိုသူလုပ်ခဲ့ရပါတော့တယ်
။နေစားကိုစားကြုတ်ထုတ်ထားတယ်လို့ဟိုပြီးခဲ့တဲ့ရက်ကတော့စားကြုတ်ထုတ်ရတယ်သူကအခုသူတို့မလိုလို့ရှင်တော့အဲ့နေသားကိုသူတို့ဖြုတ်မယ်ပေါ့အခုရက်ထဲမှာသူတို့ကလည်းအော်ဒါရှိလို့ရှင်တော့ဆက်ခေါ်ထားပြီးတော့အော်ဒါမရှိသေးဘူးသူတို့ကအော်ဒါလာအဲ့မဲ့ပြီးရှိသေးလို့ရှင်တော့သူတို့လာသားတွေနဲ့ပဲသူတို့လေပတ်သွားမယ်နေသားသမားတွေကိုဖြုတ်မယ်နားမယ်ဆိုတဲ့အကြောင်းကိုသူတို့အတည်ပြုထားတယ
်။မင်းကြီးတည်နေမှုနဲ့ကိုဗစ်တတိယလိုင်းကြားမှာမြန်မာနိုင်ငံရဲ့စီးပွားရေးဟာမြန်ဆွဆွန်ပဲကျဆင်းလာခဲ့ပါတယ်။စင်ကယ်ရိုက်ခတ်မှုတွေကြားမှာအထည်ချုပ်စက်ရုံတွေဟာကုန်တန်းရရှိမှုအခက်အခဲတင်မောတင်ပို့မှုဈေးကြီးတာအမှားစာအော်ဒါတွေမရတော့တာကြောင့်စက်ရုံလုပ်ငန်းအပြီးတိုင်ပိတ်သိမ်းရတာနဲ့အချို့ကစက်ရုံယာယီရပ်ဆိုင်းရတာတွေများလာပါတယ်။အော်ဒါပုံမှန်မရတဲ့စက်ရုံတွေအနေနဲ့ကတော့အမြဲတမ်းအလုပ်သမားတွေကိုရှော့ချပြီးနေစားအလုပ်သမားတွေနဲ့အစားထိုးလာပါတယ်။အဲ့လိုအစားထိုးမှုတွေကိုလေးလပိုင်းနောက်ပိုင်းကစတင်ပြုလုပ်လာတာဖြစ်ပြီးရန်ကုန်တိုင်းကစက်ရုံအကုန်လုံးပါမှလှုပ်ဆောင်လာတယ်လို့အလုတ်သမားတမက်ကတခုကဖွဲ့ဝင်အလုတ်သမားတဦးကပြောပါရယ်နေသားအလုတ်သမားတွေရဲ့စိန်ခေါ်မှုကတော့တမက်လောကအပြည့်အဝမရတာ OTG အပြည့်မရတာတွေရှိပါတယ်ဒီလိုအလုတ်သမားအခွင့်အရေးမရှိပဲအာမခံချက်မရှိတဲ့လုပ်ငန်းခွင်တွေမှာစာဝတ်နေရေးကြောင့်သာဆက်ပြီးအလုတ်လုပ်နေရတယ်လို့သူကဆိုပါရယ
်နေသားအလုတ်သမားဆိုလို့ရှိရင်တော့ပုံစိုးတာပေါ့ဒီလာသားအလုတ်သမားတွေကတော့ဟိုလုပ်ငန်းခွင်ထဲမှာတီတီငြိမ်ငြိမ်နဲ့အလုတ်လုပ်ခွင့်ရတယ်အခုလိုဖြစ်တော့သူတို့တကယ်လို့ဒီနေ့အလုံးမစင်းရင်လည်းသူတို့ကလာကစားဖြစ်တဲ့အတွက်သူတို့ကကတလာထဲမှာခွင့်တမ်းတရရှိတယ်လေ။ဒေသအလုံးသမားတွေကြတော့ဘာခွင့်ရေးမှမရှိဘူး။အာမခံချက်မှမရှိတဲ့အခါဆိုကြသူတို့ကဟိုနေသားမှရတဲ့ရတိုက်တဲ့လောဘကမှလည်းနင်းလာတယ်။အာတခြားသောဒီခံစားမှုတွေမှလည်းနင်းလာတယ်။အကုန်လုံးသူတို့အတွက်ကအကုန်လုံးနင်းတော်မှုတွေကရာခိုင်နှုန်း90လောက်ဖြစ်နေတဲ့အခါတို့ကြတော့ဟိုအလုသမားတွေအတွက်ကအရန်ကိုပဲဒုက္ခရောက်နေရတယ်အများကြီးပဲ
ဒုသန်နဲ့စကားပြောခဲ့ရတဲ့အလုသမားနင်းနာမှုတွေအတွက်ဆောင်ရွက်ပေးနေတဲ့အလုသမားကြီးတက်ကြွလှုပ်ရှားသူတူဦးကတော့ပိတ်ပြီးနောက်ပြန်ဖွင့်တဲ့စက်ရုံတွေကဆက်လက်ပတ်နိုင်မှုဝင်နှင်းရင်အားလျှော့ချလာကြပြီးစက်ရုံတကယ်ပိတ်သိမ်းမှာကတာဝန်ယူမှုတာဝန်ခံမှုနှဲပါနိုင်တဲ့အနေစားအလုသမားတွေကိုပဲခန့်ထားလိုကြတဲ့သဘောမျိုးရှိတယ်လို့သူကပြောပါတယ
်ဒီပိတ်တာနဲ့ပတ်သက်ပြီးတော့လူတိုင်းရဲ့စိတ်ဆန္ဒတွေကိုလှုပ်ခဲ့မှုရဲ့ဆိုတော့လုတ်တာကတော့အရာကြီးပိတ်တဲ့ဥစ္စာမျိုးတွေပေါ့ဒါပေမဲ့အဲ့ပုံမှာစိတ်အရှင်မပြေဒီအလုပ်ရှင်မပါကြတော့သူကပွဲကအရာကြီးအလုပ်သမားတွေကိုပဲနေစားပေါ့နေစားလို့သမားတွေကိုပြန်ခန့်နေစားလို့သမားတွေနဲ့ခန့်ပြီးတော့အလုပ်လုပ်ချင်တဲ့သဘောမျိုးဖြစ်နေတယ်နေစားလို့သမားတွေနဲ့ဘာဖြစ်လို့လုပ်ချင်တာလဲဆိုတော့အာမတိကြလို့ပေါ့ဒါပေမဲ့ရင်းနှီးမြှုပ်နှံမှုတွေရတဲ့ကြုံထားတာမျိုးတွေလည်းဖြစ်နေမယ်အဲ့တော့ဆက်လုပ်မယ်ဆိုပြန်လို့ရှိရင်လည်းမတိကြဘူးပေါ့ဒီရတဲ့စီးပွားရေးပတ်ဝန်းကျင်မှာဖြစ်နေတယ်ဆိုတော့အဲ့တော့သူတို့ကလေဒီဘက်ကစီးပွားရေးရှုထောင့်ရအောင်ဆိုလို့ရှိရင်တော့ဒီကြားလို့သမားတွေဟိုပဲပြန်ခန့်ကျင်တဲ့ပုံမျိုးရှိကြတယ်ပေါ့အရင်လူဟောင်းတွေကိုမခန့်နိုင်ရအောင
်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့ဒါဟာဈေးကွက်အနေထားပြောင်းလဲတဲ့အခြေအနေလို့မြင်ပါတယ်ဒုအတန်နဲ့စကားပြောခဲ့ရတဲ့အထက်ကျုပ်လုပ်ငန်းရှင်တူကတော့
အရင်တော့အကုန်မှန်ကျွန်တော်တို့ပေးနေရဟိုဟောတာပေးနေလူကစိတ်မသိကြတော့နေရာရတဲ့အတွက်ပါပဲတော့လဲဆိုရင်ကျွန်တော်တို့ဟိုတာမရတဲ့အချိန်မှာဒီလူတွေဆက်ပြီးတော့ဟိုဆက်ဥမှာထားဖို့အသိမဖြစ်နိုင်ဘူးဆိုတော့မင်းများတော့လှုပ်နားလိုက်တဲ့ပုံစံမျိုးလှုပ်လိုက်ရတယ်။ဒါပေမဲ့ပါပ ဖြစ်လဲဆိုတော့ဟိုတပိပိအခြေအနေတွေတည်ငြိမ်မှုတိုင်းတာတခုရောက်လာတဲ့အချိန်မှာသာသမာနဲ့ကဒီဇိုင်းကံပြိုးအနေနဲ့ထပ်ပြီးတော့ပြန်ပြီးတော့ခြားအင်လိုတော့မဟုတ်ဘောเนาะအဲဆက်ပြီးတော့လုပ်ပြန်ပြီးမယ်ဆိုတော့လေဟိုအားလုံးကမတိကြမကြီးရတဲ့အချိန်ကြီးဖြစ်နေတဲ့အချိန်မှာပေးလာတဲ့ order ကိုဒီကအဟိုအမြင်တိုင်းမှန်တယ်မခန့်မဲ့တဲ့ဒီမှာဒီလောက်ဝန်ထမ်းလေးကိုခေါ်ပြီးတော့ဒီ order ကိုဆက်တာပေါ့
ကိုဗစ်ကာလရိုက်ခတ်မှုနဲ့အာနာသိန်းဖြစ်စဉ်အပြီးမှာပိတ်သိမ်းရနာလိုက်ရတဲ့စက်ရုံပေါင်း200ကျော်ရှိနေတယ်လို့အထက်ဆုံးလုပ်ငန်းရှင်များအသိစင်းကြီးအရသိရပါဗျ။ကိုဗစ်မတိုင်ခင်ကစက်ရုံပေါင်း820အထိရှိခဲ့ပေမဲ့ကိုဗစ်ပထမလိုင်းတွင်ယာယီနဲ့အပြီးတိုင်ပိတ်သိမ်းတဲ့စက်ရုံ134ရုံရှိခဲ့ပါဗျ။အခုအောက်တိုဘာလအတွင်းကထုတ်ပြန်တဲ့အစီရင်ခံစာမှာတော့စက်ရုံ480ကျော်ဆက်လက်လည်ပတ်နေပြီးအလုပ်သမားပေါင်း4သိန်းကျော်သာဆက်လက်လုပ်ကိုင်နေတယ်လို့ဖော်ပြပါဗျ။အရင်ကမြမအထက်ဆုံးလုပ်ငန်းတွေမှာအလုပ်သမားပေါင်း9သိန်းခန့်လုပ်ကိုင်ခဲ့တာဖြစ်ပါတယ်တူတတက်မှာနေစားအလုပ်ကျန်းသမားအဖြစ်အသက်မွေးခဲ့တဲ့ကိုသိန်းကတော့လိုင်နိုင်ရာကအထည်ချုပ်စက်ရုံတစ်ခုမှာပထမဆုံးအလုပ်ကံအတီးတကြရခဲ့ပေမဲ့အခုတော့စက်ရုံယာယီပိတ်သိမ်းမယ်ဆိုပြီးသူအလုပ်ရနာခံရတာကြောင့်နေစားပရင်အလုပ်သမားအဖြစ်ပြန်လုပ်နေရပါတယ
်စက်ရုံကတော့အဲဒီစက်ရုံပဲကျွန်တော်တို့ပထမဦးဆုံးလုပ်ခဲ့တာပေါ့နော်အခြားကတော့တင်းပေါ့ပေါ့ဆောင်းလို့ရတဲ့အချိန်မှာအဲဒီစက်ရုံကျွန်တော်တို့တွားချောက်လို့ရလိုက်ရလိုက်တော့အဲဒီစက်ရုံမှာပဲကျွန်တော်တို့ကြည့်ကြပြီးလောက်တော့3မိနစ်ကျော်လောက်ပြီ US ပေးလိုက်တော့လေရနာလိုက်တော့လေကျွန်တော်တို့ဒီတိုင်းပဲပုံအရင်လိုပဲပြန်ဖြစ်သွားတာပါဗျာအလုံးကြီးတိုင်းပြန်ဖြစ်သွားတာ
ကိုသေးကအခုဖြစ်နေတဲ့အခြေအနေတွေကိုအမြန်ဆုံးပြီးစေခြင်းပြီးသူအခြေချလုပ်ခဲ့တဲ့စက်ရုံကိုပဲပြန်လုပ်ခွင့်ရဖို့မျှော်လင့်နေပါတယ
်ကျွန်တော်တို့ဝန်ထမ်းတွေအကုန်လုံးပါဗျာအလုပ်အဲ့လိုမျိုးကျွန်တော်တို့စက်ရုံမှာပဲပြန်ပြီးတော့အလုပ်ကြီးပြန်လည်တက်စီခြင်းမျိုးပြန်ရခြင်းမျိုးပါဘူးလေဆိုတော့ဒါမှလည်းစက်ရုံမှာကလေးရောအပေါ်လုံးပေါ်မှာကျွန်တော်တို့ဒီကားစီတွေတော်တော်များများအသိပြုရမှာပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အပတ်စဉ်တန်လွင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်နဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်ဒီအသံအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီချိန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့သတင်းပတ်ရှင်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ရှင်။
ဒီ American တန်ရုပ်တန်တဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်စမတ်ရိုဗီယိုမြန်မာပိုင်း Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ Internet ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တန်နဲ့ Radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါသောရရှင်များရှင်VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ16ရက်တနင်္ဂနွေနေ့မနက်ပိုင်းစီစဉ်တွေကိုလှိုင်းဒိုမီတာ32 kHz 9335နဲ့9383ညလှိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့
အဲ့ဒီစီးနေတဲ့စစ်ပီးရပဲအဲ့မှာပြစ်ခတ်တဲ့ချိန်ရင်တော့ဖြစ်သွားခဲ့တယ်အဲ့မှာရာရှိတဝူတော့ပြေးသွားတာတော့ရှိပါတယ
်တပတ်အတွင်းမြန်မာသတင်းများစူးစီးချက်နဲ့ကမ္ဘာသတင်းများစူးစီးချက်မှာနားဆင်ချရပါမယ်ရှင်အခုရင်ဆုံးတော့ Democracy လူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအပတ်စဉ်ခဏကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် Democracy ဖြစ်ပေါ်တိုးတက်မှုနဲ့လက်နက်ကိုင်တော်လှန်ရေးရဲ့အဆက်အဆက်ကဘလို့ရှိပါသလဲနှစ်ပေါင်း20ကျော်လက်နက်ကိုင်တော်လှန်ရေးအတွေ့အကြုံရှိခဲ့တဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ရဲ့အမြင်တွေကိုဒီသတင်းပတ်မှာနားဆင်ကြရပါမယ်။ဦးတင်မောင်တန်းကမင်းမြန်ဆွေးနွေးထားပါတယ်ရှင
်။ဒီပတ်စီစဉ်မှာတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမယ့်အကြောင်းအရာကလက်နက်ကိုင်ဒေါ်လာရေးရဲ့သင်ခန်းစာများဘူး။ဒီစီစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဦးသားစိုးနိုင်ဖြစ်ပါတယ်ဆရာဦးသားစိုးနိုင်ကနှစ်ပေါင်း20ကြာနိုင်ငံရေးနဲ့စစ်ရေးအတွေ့အကြုံရှိခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်အာသာရှင်စနစ်စန့်ကြီးရေးမှာနှစ်ပေါင်း20ကြာလက်နက်ဆွဲကိုင်တိုက်ခတ်ခဲ့တဲ့အတွေ့အကြုံနဲ့ကြီးမားတဲ့ပုံကိုတစ်ယောက်ဖြစ်ပါတယ်ဆိုတော့ဆရာဦးသားစိုးနိုင်ခင်ဗျာ
ဟုတ်ကဲ့ခင
်ဗျာလက်နက်ကိုင်တော်လာရေးသင်ခန်းစာတွေကိုပြန်လည်သုံးသပ်မယ်ဆိုတဲ့အခါမှာအစိုးရတခုနဲ့ကျွန်တော်စတင်ပါတယ်အဲ့ဒါကတော့စစ်ဆိုတာနိုင်ငံရေးကိုစီရင်နည်းနဲ့ဆက်လက်ဆောင်ရွက်တာပဲဖြစ်တယ်ဆိုတော့လက်နက်ကိုင်ဒေါ်လာရေးရဲ့သင်ခန်းစာတွေကိုကျွန်တော်တို့ပြန်ပြီးပေါင်းချုပ်သုံးသပ်မယ်ဆိုလို့ရှိရင်အဲ့ဒါနဲ့မလွဲမလျှောက်တာပါလာတာကတော့နိုင်ငံရေးသင်ခန်းစာပါပဲအဲ့ဒီနိုင်ငံရေးသင်ခန်းစာကဘာကြားဖြစ်မလဲဆရာ
ပြည်သူကတွေကတစ်လျှောက်လုံးတောင်းဆိုတိုက်ပွဲဝင်ရတဲ့အဓိကအကြောင်းကတော့ဒီတမရောပေါ့မြမတမရောပေါ့မြမတမရောကမြမနိုင်ငံရေးစနစ်ထဲမှာဟောကြီးစိုးလွှမ်းမိုးမှုဟာဒီအနှစ်ပေါင်းကျွန်တော်တို့60လောက်ရှိခဲ့တာဒီမိုကရေစီနဲ့ကျွန်တော်တို့ဟိုလူခွင့်ရေးနောက်တိုင်းရင်းသားခွင့်ရေးတွေအဲ့ဒါတွေအတွက်အဲကျွန်တော်တို့ဆွေးနွေးပြောဆိုမှုတွေဟောညှိနှိုင်းမှုတွေနိုင်ငံရေးရလုပ်ခဲ့တာအချိန်ကြီးရှိခဲ့ပါဟောတိုးတော်ညာလဲနောက်ဆုံးကြလို့ရှိရင်ကျွန်တော်တို့စစ်အန္တရာယ်သိမ်းမှုနဲ့ပဲအဆုံးသတ်ခဲ့ရတာကအကျဉ်းချုပ်ဖြစ်ပါတယ်။အဲဒါကြောင့်ဒီစစ်အန္တရာယ်သိမ်းမှုကိုကျွန်တော်တို့ဖြေရှင်းပြနိုင်မှကျွန်တော်တို့ဟိုနိုင်ငံရေးရကျွန်တော်တို့လူလာတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့တည်ဆောက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ယူဆပါတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီနေ့ကာလမှာပြည်သူလူထုရဲ့ခုခံရေးစစ်ပွဲတွေကိုကျွန်တော်တို့တမရော်နဲ့အခုရင်ဆိုင်ပြီးတက်ခိုင်နေရတဲ့အခြေအနေကိုရောက်ရှိတော်တာဖြစ်ပါတယ
်။ဟုတ်ကဲ့။ဒီမှာတမရော်ဟာသူ့ရဲ့နိုင်ငံရေးကိုလိုက်တာလားအောင်အတရားဓမ္မဆော်ရက်ခဲ့တာ။အဲ့ဒါကလည်းတိုင်းလာလူနယ်စုတွေရဲ့အခွင့်အရေးကိုဖိနှိပ်ထားတဲ့နိုင်ငံရေးပုံစံမျိုးဖြစ်တယ်ဆိုပြီးတော့တိုင်းလာလက်နက်ကိုင်အရာစုတွေကလည်းကျွန်တော်တို့ဆွဆွဲပြောဆိုကြတာတွေရှိပါတယ်။မြန်မာညတာလည်းရှိပါတယ်။ဒါပေမဲ့တစ်ဖက်လက်နက်ကိုင်တော်လိုက်မှာပြကြည့်မယ်ဆိုလို့ရှိရင်မဟာမိတ်ဖွဲ့စုစည်းနိုင်မှုအနေထားကမြန်မာတွေရဲ့အာဏာရှင်စနစ်ဆက်ကြီးရဲ့လက်နက်ကိုင်တိုက်ပွဲတမိုင်းကိုပြကြည့်လို့ရှိရင်ဘယ်လိုသင်္ကန်းစာထုတ်ယူနိုင်ပါမလဲဆရာ
ဟုတ်ကဲ့ဗမာလူမျိုးတွေအဓိကပါဝင်တဲ့နိုင်ငံရေးအခွဲစီးတွေပေါ့ဗျာဟုတ်ကွန်မြူနတီပါတီတို့ဟုတ်ဒီဗမာမျိုးသားအခွဲစီးသူတို့လက်နက်ကိုင်တိုက်ပွဲတွေဆင်နွှဲလာခဲ့တာတော့ကြာပါပြီ။ဒါကြောင့်ဘာကြောင့်မအောင်မြင်လဲလို့ပြောရလို့ရှိရင်သူတို့နဲ့ဒန်းတူရည်သူအမျိုးသားအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုစီယုံနိုင်စွာရှေ့ဆောင်နိုင်စွာမရှိတဲ့အတွက်ကျွန်တော်တို့တိုင်းပြည်ရဲ့ဒီပြည်တွင်းစစ်ဟာရည်ရှိလာပြီမဲ့ အောင်မွေးမရခဲ့တာပါအဲ့ဒီအချိန်ကြီးဟာအခု2022ခုနှစ်ရောက်တဲ့အခါမှာတော့အချိန်ကြီးကပြောင်းမြန်ဖြစ်တော့တော့ဒီ2023မှာဖြစ်ပေါ်လာတဲ့ပြည်သူလူထုရဲ့ခုခံရေးတိုက်ပွဲဟာအစဉ်အဆက်တိုက်ပွဲဝင်လာတဲ့ PAO တွေအထူးသဖြင့် KIA တို့ KNU တို့ပေါ့ဗျာအဲ့ဒီလိုအဖွဲ့အစည်းတွေနဲ့အခုပေါင်းစပ်ပြီးတိုက်ပွဲဝင်နေတဲ့အခြေအနေဖြစ်တယ်နောက်ပြီးတော့အခုက NUG ကနေပြီးတော့ထုတ်ပြန်တဲ့ Federal Brain ကိုလည်းတိုင်းအသားလက်နက်ကိုင်အင်အားစုတွေနိုင်ငံရေးအင်အားစုတွေကထောက်ခံတာလေဒါကြောင့်တမိုင်းမှာမကြုံဘူးတဲ့ကျွန်တော်တို့စီးလုံးညီညွတ်မှုကိုဒီနေ့မှရရှိတယ
်ဟုတ်နိုင်ငံရေးရတပ်ပေါင်းစုဖွဲ့ဖို့စစ်ရေးရတပ်ပေါင်းစုဖွဲ့ဖို့ဆိုရင်ဘယ်ချက်ကအဓိကကျမှာလို့ဆရာထင်ပါလဲ
စစ်ရေးရနော်တပ်ပေါင်းစုဖွဲ့နိုင်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့အနှစ်60လောက်ဆရာနာရှင်စနစ်အောင်မှာနော်ရပ်တည်ပြီးတော့ကျွန်တော်တို့ကလက်နက်ကင်တော်လိုင်းရေးကိုဆင်နွှဲလာခဲ့တာဖြစ်ပါတယ်နိုင်ငံရေးရတပ်ပေါင်းစုဆိုတာကဒါကဥပဒေတွင်တိုက်ပွဲပြန်ပဲဗမာပြည်မှာဖြစ်နေတာအဲ့တော့အခုကျွန်တော်တို့မြန်မာလောက်ကတော့ဒီဆရာနာရှင်စနစ်ကိုကျွန်တော်တို့မြေမြုပ်သိမ်းယူရေးလုပ်မယ်ဆိုလို့ရှိရင်လက်နက်ကင်တိုက်ပွဲကိုအဓိကကျွန်တော်တို့ကြိုးယူပြုရပါမယ်အဲ့ဒီခါမှာလဲတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေနော်နောက်ပြီးတော့တိုင်းသားအခု PDF အဖွဲ့အစည်းတွေနဲ့မပူပေါင်းနိုင်မဲနဲ့ကျွန်တော်တို့ဒီလက်နက်ကင်တိုက်ပွဲကဘယ်လို့မှအောင်ပွဲမခံနိုင်ပါဘူ
းဆိုတော့ဒီစီးရဲသဘောတရားတွေဘာကြည့်လို့ရှိရင်လဲပုံမှန်စစ်နဲ့ကြောက်ကြားစစ်ကိုအချို့မီအချိန်မီတွက်ဆက်နိုင်ဖို့ရည်ကြည့်တယ်ဆိုတာကိုဖြတ်တာလည်းရှိပါတယ်ဆိုတော့ဒီနေ့အချိန်ခါမှာဆိုလို့ရှိရင်လဲအရင်တော့အတိုင်းမှာတခါမှမကြုံခဲ့ဘူးရတဲ့နော်ဒေသတွေမှာကြောက်ကြားစစ်တွေပေါ်လာခဲ့ကြတယ်ဆိုတော့ဒီပုံမှန်စစ်တဲ့ကြောက်ကြားစစ်ရဲ့အနေထားနဲ့ပေါင်းစပ်နိုင်မှုဘာတင်ငန်းစာတွေကျွန်တော်တို့ယူနိုင်ပါမယ်ဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီတရုတ်ဒေါ်လာရေးတုန်းကလည်းအစစချင်းမှာတော့ကြောက်ကြားစစ်မှာကျတော့ကျွန်တော်တို့ရန်တက်ငါးဆုပ်ရန်နှန်းငါးဆုပ်ဆိုတဲ့စကလုံး16လုံးနဲ့အညီပေါ့ဗျာကျွန်တော်တို့ hit and run run လုပ်ကြရတာပေါ့နော်ကျွန်တော်တို့ဒီအာဏာရနေတဲ့အစိုးရကိုပြန်ပြီးတော့တိုက်ဖို့ဆိုလို့ရှိရင်တခုအငြင်းတက်ဖွဲ့စည်းနေတယ်ဒီကြောက်ကြားတက်တွေကိုအငြင်းတက်ဖွဲ့စည်းရအောင်နောက်အငြင်းတက်ဖွဲ့စည်းတဲ့အခါမှာလည်းအဓိကလိုအပ်တာပါလဲဆိုတော့လက်နဲ့ကလိုအပ်တယ်လက်နဲ့လိုအပ်တဲ့အခါကျတော့ကျွန်တော်တို့ကျင်းမွေးစစ်တီကျွန်တော်တို့ကြောက်ကြားတိုက်ပွဲကနေကျွန်တော်တို့ကူပြောင်းကြမယ်ဆိုလို့ရှိရင်ရန်သူကျင်းမွေးစိတ်ဓာတ်နဲ့ကျင်းမွေးဥတီချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တက်ကိုဒီဆောက်ဖို့ပညာပေးဖို့ကျွန်တော်တို့တိုက်ပွဲပေါ်ပြောက်လို့ရတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့အခုတိကျဆွေးနွေးခဲ့တာကိုကျွန်တော်နားလည်သဘောပြန်ချုပ်ရမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့သင်္ကန်းစာနှစ်ခုရှိတယ်။တစ်ခုကကြောက်ကြားစိတ်ကိုပုံမှန်စိတ်အဖြစ်နဲ့တောင်းလဲဖို့လိုအပ်တယ်။ဒုတိယတစ်ချက်ကတော့ပုံမှန်စိတ်ကိုဆင်နွှဲနေကြတဲ့အငြင်းတတ်တဲ့ဂျားမှာစီရရတပ်ပေါင်းစုဖွဲ့နိုင်တယ်ဆိုတော့ဒုတိယတစ်ချက်နော်ဆိုတော့ဒီနှစ်ချက်ကိုကျွန်တော်တော့ဒီအဲတွေ့ရပါတယ်ဒါကတော့ပြီးခဲ့တဲ့လက်နက်ကိုင်ဒေါ်လာရေးအတွေ့အကြုံတွေကလေဆရာကပြန်လဲထုတ်ယူဆွဲလိုက်တဲ့သင်္ကန်းစာချက်နှစ်ချက်လို့ပြောရမယ်ချင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ
်တစ်ခါမှကြာတော့လေကျွန်တော်တို့ဒီလိုနိုင်ငံရေးအစဉ်ဖြစ်နေတာတွေအကုန်လုံးကဒီမိုကရေစီကိုကူးပြောင်းရေးနဲ့ပဲဆက်စပ်နေတယ်ဖက်ဒရယ်နိုင်ငံတစ်ခုတိုင်းသားတွေရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေရရှိနိုင်မဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးနဲ့ပဲဆက်စပ်နေတာ။ဒါပေမဲ့သူတင်နာတွေကိုလုံးချတဲ့အခါမှာလက်နက်ကိုင်နီလန်းနဲ့ဒီမိုကရေစီကိုပြောင်းလဲတာကလက်ရှိအစိုးရပြုတ်ရင်တော့ပြုတ်သွားမယ်။နောက်ထပ်လာတဲ့အစိုးရလည်းအာဏာရှင်စံတဲ့အစိုးရတွေပဲဖြစ်တတ်တာကိုတွေ့ရပါ
မှန်ပါတယ်
ဒါကတော့ကျွန်တော်တို့ဘလို့ကောက်ွယ်မလဲဘလို့ပြောင်းယူလို့ရမလဲဒါကလည်းရေးကြည့်တဲ့အချက်တစ်ချက်ထင်ပါတယ်ဆရာဘလို့ထင်ပါတယ
်ဟုတ်ကဲ့ဒါလွန်ကြီးကြည့်ပါတယ်အဲ့တော့ဒီကျွန်တော်တို့သမိုင်းတွေးကြုံရပြောရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုထောက်ခံသလားလို့မေးလို့ရှိရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုမထောက်ခံပါဘူးဒါပေမဲ့လူလူလှုံရှားမှုနဲ့ပြောင်းလဲမှုတွေကိုကျွန်တော်တို့အပြောင်းလဲတွေဖြစ်ဖို့ဟိုလိုအပ်ပါတယ်။အုပ်ဆိုးတဲ့လူစားစားကမတရားဖိနှိပ် tapian muri lola rekama, kuala lele gantai de, erino anaya la reka di lene yada, di dore kato, senoru, piambiro kuala, anashime, anashin senate pianopara. Ero, ehi, hane badebido, genero domain richum dolusia. Toga bamua, genero, tolani bigaza, genero pombi, ma pioge buges, kata conshiva. Aku tu dia kawasan itu, pihak ni pihak mana biri le, cenderu lungen dia, lene ye ya dah, tu dia biri dia. Ero lene macam ni aye, ni naimu, pihak ni apa sih ni, lene ni apa sih ni kan? Eri ni aye sida jau, cenderu lisa sih kuni ma, sama bi biru sih pihak, eri sida jau ni. Ero erau kago yang ni ni aro, di ni tak boleh cini ya biologi, NUG. Asoya ni dega, aku wa federal demokrasi jenaru nusan tamuriu turuan ni do, siaran dia ni do, pion ya tu. Ero, eri cini gale jenaru balu amesan, tenariu federal bidan ni mja, demokrasi nusan tamuriu selebi jenaru kainruu tuncabu tamutabu, no. Di demokrasi ni luku ye nusan ni ne dalian, jadi jenaru ye lana kan tak buat sihir tak buat di, nengai omuego, kubjau nengai surat kisahu, caca mama pimpin thana, pinjabi uluam ni lute malakan.
Okay, nasib bego ni ni biasa. Lepas ini cede ma, saya kena jual lewe, pemainka, tapi ramu cai lale, lana kan, jadi lanjau mau mema biasa. Hello. Pia saya rana, ya rana, sehingga tabah ya lagi mensolusi. Memandai ngah dua kongsong pihcinya, banyak pihnas.
Tanya nari dua, federal kunci bu, ama kanje pira ni adu. Cenaru demokrasi, nengai elitari, ko tapuari deh ma, cenaru legend di South Bayule, adolu bal. Kunaga piore Dabarari, demokrasi dabarari, federal dabarari itu, jenaru kota tema, siapa ni aw? No, lenakan yang aju itu, no, lenakan dua muat ni sabda, demokrasi siapa ni? Lichen piu piu tombe itu, tuluat de. Era malu naya, jenaru ha, di aku jenayar de aci ni de, pucua de, kanjamari ne, jenaru time jenayar naya surau, jenawa tiri biji na pakai.
Okay,
saya udah zonai Jesus punya ide mana? Okay, jangan oleh Jesus bawa
ke, jauh punya ada. Okay, aku kemarin ni lada kali dolar ini tuh jauh begitu, jangan pangsa bi tengah zari, pada jual mula sura aku seni pakai ada tuh baru, tengah ini dia lah tukar tu, saya udah zonai cipari, kena kalau cuma.
Ute Mountains ye, demokrasi lu kuyi ne kipyan kapa drinpa singkana gu naa singkeja ra pshipare shi. Aku aro bigere drinpa adwin, taik danjau kere miyama drindwi gu nan lao ne guwin kamao lu suzi dimpya bimha pshipare.
Sitaka anna tengmire nao bai, dita kan kakwa ye tabirne sikang sita cha, dita anna taipoiri salet pinta nipi, sikang sita ka li jang kapa tuusit sini ware. ก็ยังไม่ได้รู้ก่อนมีมาสิ่งสิ่งนั้นก็ยังนี่มีดามยาค่ะก็ยังจะดูจ้าแต่พอเรื่องมีลงจุดนี้ไปโอ้ยสงวนทวีนี้อะไรมีบอกว่าสิ่งที่ลีจังก็ว่าบ่งเจตคือเด็ดด้วยตั้งอาตัวเรื่องมาจากเต็งช่างนี้จ้าเราวะเอ็มมี่ลงมาอยากกูพี่อ่ะมันจะเข้าใจอะไรเลยเลยก็มาดูมีชีวิตอันนี้เลยก็แค่มาชีวิตเราชอบดูอะไรนะจีนทุกตอนเลยเจ้าอย่างเลยนับเรื่องลีเนี่ยเราไปอยู่หลังเจ้าเลยใช่ไหมไปก็ตัววัยลีจังแต่แค่มือจังต้องยิ่งสิ
ဒီနေ့ကတော့ဒီမိုကရေစီနဲ့အတွင်းအတွက်တွေ့ရတဲ့လို့ချင်းကာကွယ်ရေးအဖွဲ့ကပြောပါတယ်။ဒါအပြင်ကံပလက်မြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ချင်းချင်းကြားဇန်နဝါရီလ၈ရက်နေ့ကပြစ်ခတ်ရကရရှိသုံးဦးတေဆုံးခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဖို့ချုပ်ဆိုမင်းထုံးကဗီအိုအေကိုအတည်ပြုပါတယ်။ ကမ္ဘာလမှာမနေ့ကတဆယ်နာရီကွာ၁၇နာရီတောင်မှာအဲ့ဒီမှာရှိတဲ့အစ်တီတူကအဲ့ဒီစစ်တရတော်ပြည်စင်ရေးမှာသူပေါင်းရခဲ့တဲ့ဒေသတစ်ခုမြတ်ပါတယ်သူစစ်ဆေးနေတာရှိတယ်အဲ့ဒီစစ်ဆေးနေတဲ့စစ်တရအပဲအဲ့ဒါပြတ်ခဲ့တယ်လို့ပြောခဲ့တယ်အဲ့ဒီမှာရရှိတူတော်ပြီးသွားတာတော့ရှိပါတယ်ကမ္ဘာလမြို့မှာဒီဇင်မာလာဆန်တန်ကဲကစစ်ကောင်စီတပ်နဲ့ကမ္ဘာလက်ကာကွယ်ရေ ကတာမြို့နယ်ထဲမှာစစ်ကောင်စီကလေးကြောင်းကပါတိုက်ခိုက်တဲ့အတွက်စာတင်ကျောင်းပါဝင်လူနေအိမ်တချို့မိလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဇဂိုင်းတိုင်းမုံရွာအနေရင်းမပင်ခရိုင်ပလဲမြို့နယ်ထဲကအုံနောက်ရွာမှာလဲကျန်ရွာရီလဆဲကဒေသခံကာကွယ်ရေးတပ်ဖွဲ့တွေအစီအွေလုပ်နေချိန်စစ်ကောင်စီကလေးကြောင်းကနေတိုက်ခိုက်ပြီးနေမြေရှင်းလင်းလာရလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။
ကျင်းရဆိုးတဲ့ရွာလေးထဲမှာတို့မှုထားတာရွာကရှိတဲ့အိမ်ကြီးတွေကစားကြရီကောပြဆန်းနေပါလေဆိုရင်အကုန်လုံးနန်းနေပါလေအကုန်ဖြန့်ကျက်ဖြစ်တာရွာသားတွေကကစင်တွေကလည်းပြည့်ရအောင်ဆရာတချို့ဆိုရင်အိမ်မှာအကန့်ခန်းတော့တစ်ထက်ပါတယ်ငွေတို့ကိုးတွေပါလေဒါမှပြုတ်ကြတာတွေပါလေဆိုရင်အကုန်လုံးတို့ကကောက်ယူကြတာတွေပါလေအဝေးတွေပေါ့အခုဇွန်နီးဆရာကမိတ်ဆွေတွေရွာတွေပါလေမှာရွှေ့နေကြတာတွေရှိ
Sikangsiga, Lienet, Bungjeta Kanirello, Genu Pekka Pio Bari, Lenet Giri Neba Pikanirajang, Pidure, Tangyan Yipet, Piantra Pila Niretwe, Sibishan Toka de Uy Poto Larello, Lumukuni, the Mariga Pio Bari.
Yamanangan, we prepagata, Tika Kanzania, Lumu Daiwane Dwe, Dayman Nanganga, Kabasana Yika, Poet WF Bigo, Dayman Krona, Nasang Madan and Himare, Brigand Dollar, Donda the Masheta, Pilu Lipare. ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံပြည်နယ်တိုင်းဒေသကြီးအသီးသီးမှာပြည်ပခကြောင့်နေရာစွန့်ခွာထွက်ပြီးတင်းချောင်းနေရသူလူဦးရေ
你们那个马赛贝拉的那个斯特卡阿纳丁比的那个人家也龙安镇超人多比路，那个阿杰瑞哥上级立了那个International Crisis Group ICG个表来把嘞，斯特卡阿纳丁那个叫卢鲁提克亚的不敌卡瑞，谁尼拉比，卢苗族两个人破，阿米阿比阿巴文的，三组内的库家人家也龙安镇送得多比路，ICG也January了三年的头，新看咱们投票查把嘞。
ဒါကြောင့်နိုင်ငံကအလို့ရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ထက်ဒုက္ခဒရီကိုကူညီထောက်ပံ့ဖို့ ICG အစီအစဉ်ခံစားမှတိုက်တွန်းထားပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံတွေအကြတဲ့တွေပို့ဆိုးမလောက်အောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကြိုးပမ်းမှုတွေမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုင်ရာကုလထု A two cozel, Nolin, Hezaha, Camoria, when you joke Honsane, Onlima, the Mae, Swinway Gatlo, the Maranga Dwe, Luzana Mukuni, Repina, Jovan Hurima, Puban, Samia Pune, Shim Madonna, Pinida, Asian Pond, Wadunija, Maya, Counter, Pomurima, Dota Mujalang, Samia Hu, Taidunga, Jow, Zanwai Satomia, Kula, the Majina Jama, Popia, Tabare, the Maranga Nuichini, Posula, needed for. A two so in Jaune, Yama Ego, guide to a Pishin and Yama, Pribakari, Bawini to Ano Yatanigo, not how Yama Pippi, Alone, Tai Titwit Sasa, Duama, Pidello, a two cozele, no ling his eye, Jinajama, a lay net tear to impioso Tavare, Sanoi say a nidongale, Guladamasa, America Damaji, Linda Thomas Grinfine, Miss Hazaro, online on it to send to his own be, Yama Ye Swinway, Kedaraba, Yamanangama, Democracy Penle Tonganai, ASEAN Bond War to Nija County, Poyne.
ดูด้านนี้สานามุกุนีริกันตามมิชิเปียคุณยาอิโรด้วยในงานการไต้หวันเนี่ยดูอเมริกันก็พีอาร์บีลูกสองตัวเมลูด้วยสมุบีอเมริกันตามมาจีเลนดาโทมัสกรีนฟิกาด้วยตาลูมุกุยามาเยต้าเขมาร์เรสุดท้ายก็พันสิบรอบท่านนั้นเนี่ยปิดดันชักขันหาเรตัวองซานสุจิโกนี่ปีรอบทุเดียยงก็จันวายลักษณ์เนี่ยมาท่านนั้นเล่นเนี่ยทับปีรอบชามาไลเดอโปอเมริกันปีรังสุอุโรปตามก็อียูโนเวลสุยุเจเยคอมดีเน่ลูกคุณยิ่งสังจีเอพาร์โรกับปิดดันเชี่ยวชาเขมาร์เรส ถ้าหากที่อาเซียนยังคงสกังวลพิพิโรในงานยุ่ยเฉลยปลายลุเล่ทับยาทับอะไรถ้าองค์สันสุจีเนี่ยมาเดียพันสิขันหาตัวอารมณ์เช่นเจ้าลูกไปโพลอดีตดังสุขเรียบว่าเสียอนาคตมีเรื่องเอาไปถ้าองค์สันสุจีเอโปอามูบังสะดงคุณเอสวยสุดทับปีโรอามูงาคุอัตวสุจีบังท่านนั้นเช่าเนี่ยเช่ามาแค่ปีบาบีถ้าองค์สันสุจีโกสกังสิกาเดียสวยสุดท่านจันนิราหา Along Pawane, Dresson, Sunday, yesterday, Asian Yetabot, Nimugani, Petopo, Chansira Pitello, Europa Tamga, Yuga, Ingani, Mapiovare, Alarue, Kulatamga, Lunjoe, Kansima, Leshi, Alleja, Ukra, Taun Utare, no winning in Gale, to Onsan Sujigo, Tom Dan Chamate, Aboma, Shuncha, like Biro, Lunjoe, Kansima, Nema, a ye, Sepiro, Summon for to Apido Melo, no winning a child when you got Jinja, Topian Pio Suare.
နန်းလောင်နဲ့ကိုဝင်းခမောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမျက်ရည်တန့်စင်ကစူးစီးတင်ပြထားပါတယ်အိုမီကရွန်ကိုဗစ်မျိုးကွဲကြောင့်အမေရိကန်မှာပြီးခဲ့တဲ့သတင်းပတ်ထဲ
2019年9月9日，卡巴多湾马，国威股市都午夜上下探着一跌多拉高，比起昨天白天嘛，国威股市么阿米亚索阿撇三千点多拉撇的一张，卡巴加马也快得不一手个表话哩，国威波萨对个的，第五两年嘛，国威zero，国威龙王没事业，穆瓦拉奥马，克里多拉姆阿巴文，比边天天跟单退出价位个龙尼巴哩，第五两年北京牛肉马，费贝拉里亚尼加人商业的欧拉贝阿萨波个金巴波市场塔拉撇比较，北京牛肉内的那一老高毛人为的，第二季牛马，欧米克戎国威牛个股市看下都要跌阿尼巴，底点白天嘛对个的一张，第五岁阿半小王的天那个投片给话哩。 အင်းရနိုင်ငံမှာလည်းမနစ်မေလာကစပြီးတော့ဒီနေ့အထိကာလကြာမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းအမြင့်ဆုံးစတင်တင်ခဲ့တဲ့ဆိုပြီးတော့အင်းရနိုင်ငံမှာလည်းလေးလာတာကာလအတွင်းတရက်ထဲမှာကိုဗစ်ကူးစက်မှုအများဆုံးအဖြစ်ဒီဇင်ဘာထဲမှာစတင်တင်သွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာတော့တခြားသတင်းပတ်တွေထဲဆိုင်ဒီဇင်ဘာထဲမှာကိုဗစ်ကြောင့်ဆေးရုံတရာတဲ့သူဦးရေကသုံးဆက်သုံးရာခိုင်နှုန
ကိုဗစ်ကူးစက်မှုတွေတဟုန်ထိုးတိုးလာပြီးတော့ဝန်ထမ်းတွေမှာလည်းကူးစက်မှုရရှိရာကြောင့်ဆေးရုံတွေမှာကုသပေးဖို့မနိုင်မနေဖြစ်နေပါတယ်။အမေရိကန်ပြည်သူတော်ဝန်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ69နှစ်သက်ခုနှစ်သိန်းကျော်သွားပြီလို့ကိုဗစ်-19ကူးစက်သေးဆုံးမှုတွေကိုလေ့လာကောက်ယူထုတ်ပြန်နေတယ်။ဂျော့စ်ဟော့ပကင်းစ်တက္ကသိုလ်သုတေသနဆေးရုံမှာဖော်ပြထားပါတယ်။ ကိုဗစ်-19ကြာစင်နေတဲ့ကမ္ဘာစီးပွားရေးပိုပြီးတော့အခြေအနေဆိုးသွားနိုင်ခြေရှိပြီးတော့အထူးသဖြင့်စီးရဲတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာစီးပွားရေးကြာစင်မှုနဲ့ဝင်ငွေမညီမျှမှုတွေပိုဆိုးလာနိုင်ရဲ့ဆိုပြီးတော့ကမ္ဘာစံကအခြေအနေခန်းစာထုတ်ပြီးတော့သတိပေးထားပါတယ်။ အခြေခံစာထဲမှာအမေရိကန်ဥရောပသမဂ္ဂနဲ့တရုတ်တို့ရဲ့စီးပွားရေးကြာဆင်းမှုတွေကိုဖော်ပြထားပြီးတော့ကျွေးမီမြင့်တက်လာတာဝင်ငွေမညီမျှမှုမြင့်တက်လာတာနဲ့ကိုဗစ်မျိုးကွဲသစ်တွေပြန့်နှံ့လာမှုတွေကြောင့်ဖွံ့ဖြိုးတဲ့နိုင်ငံတွေပြန်ပြီးတော့နယ်လန်ထလာနိုင်မှုအပေါ်မှာချင်းချောက်နေတဲ့အနေတွေကိုထည့်သွင်းပြီးတော့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါနဲ့ကြုံရတာတတိယနှစ်ထဲကိုဝင်လာချိန် Grand Slam Tennis တိုင်ပွဲကြီးဝင်ဖို့ Australia ကိုရောက်ပြီးတော့မှပြည်ဝင်ခွင့် Visa အသိမ်းခံရတဲ့ကမ္ဘာနံပါတ်1 Tennis အောက်စားသမား Novak Djokovic ဟာပြည်ဝင်ခွင့်စာရင်းစာရွက်နေပေါ်မှာအချက်လက်မှားယွင်းပြီးတော့ဖြေခဲ့တာကိုဝန်ခံတဲ့အကြောင်းပြောဆိုသွားပါသေးတယ်။ Australia ကိုမလာခင်14ရက်အတွင်းမှာတခြားဗန်နီယာတွေကိုသွားခဲ့တဲ့ဆိုရင်မိကမဘယ်ကုန်းမှမသွားခဲ့ဘူးဆိုပြီးတော့သူ့လက်ထောက်ကမှားဖြေခဲ့တယ်လို့ Djokovic ကပြောပါသေးတယ်။သူဟာဆာဗီးယားနဲ့ Spain နိုင်ငံတွေကိုသွားခဲ့တဲ့ဆွေတဲ့ထွက်ပေါ်နေရပါ။နောက်ပြီးတော့ Djokovic ဟာဒီဇင်ဘာလထဲမှာ COVID စစ်ဆေးပြီးတော့ COVID ပိုးရှိတာကိုသိပြီးတဲ့နောက်ပိုင်းလူတွေနဲ့တွေ့တာနှာခေါင်းဆီးမတက်တာတိကျခွဲနေခြင်းမရှိတာစတဲ့ COVID စီးကံတွေကိုဖောက်ဖျက်တဲ့အပေါ်မှာလည်းမှားခဲ့တယ်ဆိုတာကိုဝေဖန်ခံနေရတာဖြစ်ပါသေးတယ်။မြောက်ကိုရီးယားနိုင်ငံကဒီသတင်းပတ်ထဲမှာအတန်ထက်ငါးစမြင်းနဲ့ဒုံးကျည်တစ်စင်းပြစ်လို့ဆန်းတက်ခဲ့ပြီးတော့ဒီဆန်းတက်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်တက်ရောက်ခဲ့တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။ဒုံးကျည်ကအတန်ထက်အလွန်မြင်မြန်ရွေ့ရှာနိုင်တဲ့ကိုပြသခဲ့ပြီးတော့ကီလိုမီတာ1000အကွာဝေးကိုမှန်အောင်လို့ပြနေတယ်ဆိုပြီးတော့မြောက်ကိုရီးယားသတင်းဌာန KCNA ကပြောပါပါ။အခုဆန်းတက်ခဲ့တာမှာအတန်ထက်ငါးစမြင်းနဲ့ဒုံးကျည်အမျိုးအစား Hypersonic Glide Vehicle HGV မဟုတ်ဖြစ်နေညီပြာအဖြစ်နေတဲ့ MARV ဖြစ်ပြီးတော့လေထဲမှာပြန်ဝဲတဲ့အခါမှာလားရကိုမခံမနိုင်အောင်ခြေရောင်ပြရွေးရှားပြန်ဝဲနိုင်တဲ့ဒုံးကျည်မျိုးစားဖြစ်တဲ့စုပြီးတော့ကြွမ်းကျင်သူတွေကပြောပါတယ်။အမေရိကန်ပြည်အောင်စုကတော့ဒီမြောက်ကိုရီးယားရဲ့ဒုံးကျည်စစ်တပ်မှုတွေအားလုံးကိုရှုံချတဲ့အကြောင်းအင်ပြီးတော့ပြောခွင့်ရကျန်းစာကြီးကပြောပါတယ်။ ကာဇစ်စတန်နိုင်ငံကစနပ်ပြဝယ်ရည်နဲ့မတည်ငြိမ်မှုတွေကိုနှိမ်နှင်းဖို့ဆိုပြီးတော့ရောင်းနေရတပတ်ကြပြီဖြစ်တဲ့ရုရှားဥဆောင်တပ်ဖွဲ့တွေကြာတာမီးတီမှာပဲပြန်ပြီးတော့စတင်စုခွာခဲ့ပါတယ်။ရုရှားနဲ့ဆိုဗီယက်ပြည်အောင်စုကနေပြိုကွဲပြီးတော့ပေါ်ထွက်လာတဲ့နိုင်ငံ၅နိုင်ငံတို့စူပေါင်းဖွဲ့ထားတဲ့ရုရှားမဟာမိတ်တပ်တွေကသူတို့ကာကွယ်ပေးနေတဲ့လူရဲတွေကိုဒေသဆိုင်ရာ
ရှင်ရဲ့အတွင်းမှာအပီငင်းငယ်စွာဆုတ်ခွာသွားမည်လို့ရုရှားမဟာမိတ်ဖွဲ့ကပြောပါတယ်။ကာဇက်စတန်အစိုးရကိုစန့်ကျင်ဆန္ဒပြမှုတွေမှာတွေးထွက်တည်ယူနေနေမှုတွေကြောင့်လူသားချင်းနဲ့ချီတည်ဆုံးကြရပါတယ်။ဒီပေါ်မှာရုရှားဘက်ကလည်းဒေါသနဲ့တုံ့ပြန်ကြရပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီဆန္ဒပြဝယ်တွေဟာပြည်ပကြောထောက်နောက်ခံပေးနေတဲ့အကြမ်းဖက်ထားချွတ်မှုတွေလို့ပြောဆိုပြီ
ည်းဖြစ်ပွားခဲ့ပါသည်
ဒီကရတဲ့တရင်ပတ်တွေထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာတရင်တွေကိုမတ်ဤတန့်စင်စူးစီးတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးချက်ပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပေးလို့တဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွင်းနိုင်ကြပါလိမ့်ရှင်။အခုတော့တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်။
ကဇက်စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲရေဂီယွန်တွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်19ဦးအပါအဝင်လူပေါင်း225ယောက်တေဆုံးခဲ့ရတယ်လို့အဆိုအရှိန်နေုံအခြေခံဆရစ်ရှာလာဘယက်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတလုံးအားကရင်ခွဲယုံတွေကိုရောက်လာတဲ့အလောင်းတွေကိုအခြေခံပြီးတွက်ချက်ထားတဲ့တေဆုံးသူတွေထဲမှာလုံခြုံရေးတပ်သားတွေကပြစ်တက်လို့တေဆုံးရတဲ့လက်နက်ကင်လူဆိုးတွေကပါဝင်တယ်လို့လည်းပြောပါတယ်။ယူကရိန်းအစိုးရရဲ့ website ဆံမျက်နှာတွေပိတ်ကျသွားတဲ့အထိဖြစ်ခဲ့ရတဲ့ပြီးခဲ့တဲ့ရက် cyber တိုက်ခိုက်မှုဟာ Belarus ထောက်လှမ်းရေးနဲ့ဆက်နွယ်တဲ့ hacker အုပ်စုရဲ့လက်ချက်ဖြစ်နိုင်တယ်လို့ယူကရိန်းအစိုးရကယုံကြည်ထားကြောင်းအစ်မနဲ့လုံခြုံရေးအရာရှိသူကပြောကြားလိုက်ပါတယ်။ဒီ cyber တိုက်ခိုက်ရမှာတုံးခဲ့တဲ့ malware ကိုရုရှားထောက်လှမ်းရေးနဲ့ပတ်သက်တဲ့အုပ်စုတစ်ခုကလည်းအရင်ကတုံးခဲ့ဘူးတယ်လို့ယူကရိန်းမျိုးသားလုံခြုံရေးဌာနလက်ထောက်အတွင်းမှုချုပ်ကိုကိုကာဘီ Reuters သတင်းမှာဖော်ပြထားပါတယ်။အာဏာသိမ်းမြန်မာစစ်ကောင်စီနဲ့အာဆီယံခေါင်းဆောင်တွေကြားသဘောတူထားတဲ့အချက်၅ချက်ပါငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုမရသေးသေး၍အာဆီယံအစည်းအဝေးတွေမှာနိုင်ငံရေးယာရုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတင်တယ်လို့စင်ကာပူဝန်ကြီးချုပ်လီဆောင်လုံးကပြောကြားလိုက်ပါတယ်။ဆောင်းရာသီအိုလံပစ်ပွဲမဆရင်နဲ့တရုတ်နဲ့တကူမတိုင်ရင်ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တေးအာနာဘန်တွေစူးစမ်းနေကြချိန်မှာပဲကာယောဂါထင်းချွေအစီအမံတွေတင်းတင်းကြပ်ကြပ်ချထားတဲ့ဘေကျင်းမြို့တော်မှာအိုမီခရွန်ကူးစက်မြန်ဗီဇာပြောင်းပို့တဲ့အကူးဆက်ခံရသူအတူတူလူနာတယောက်ကိုတွေ့ရှိခဲ့ရပါတယ်။ကူးစက်မြန်အိုမီခရွန်နဲ့ဒယ်လ်တာဘူးကူးစက်မှုတွေတိုးလာနေတဲ့အတွက်ဖေဗရီတက်စတင်မဲ့တေးနှစ်တကူမတိုင်ခင်တေးနိုင်ငံအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့တေးမျိုးသားချမ်းမကြီးကော်မရှင်ကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုခင်မောင်စုမင်းဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဗဲလ် @TF တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။
This program has come to you from the Voice of America, Washington.